စကိုင်းတိုင်းကဏီမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းရေးတွေလုပ်နေရမှာနေအိမ်တချို့လည်းမီးရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘုံမြို့နယ်တွေကကျေးရွာတွေမှာဆိုရင်လည်းရာနဲ့ချီတဲ့နေအိမ်တွေမီးရှို့ခံရပြီးပြစ်ခတ်မှုတွေကြောင့်အရက်သားတွေထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကဏီနယ်ထဲမှာစစ်ကြောင်းနှစ်ကြောင်းခွဲပြီးတော့နေမီရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာမေလ15ရက်နေ့ကနေပြီးတော့မေလ18ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။မေ19ရက်နဲ့မေ18ရက်ဗုဒ္ဓဟူးနေ့တွေမှာနေမီရှင်းလင်းရေးလုပ်လာတဲ့စစ်ကောင်စီတပ်ကိုဒေသခံကာကွယ်ရေးတပ်ကနေပြီးတော့မိုင်းဆွဲတိုက်ခိုက်တာတွေလုပ်တယ်လို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရတဲ့ဆိုတဲ့စစ်ကောင်စီတပ်ဟာမေလ18ရက်နေ့မနက်ပိုင်းမှာတော့ကဏီနယ်ထဲမှာရှိတဲ့ကျေးရွာ6ရွာကိုမီးရှို့ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါလေ
ရူးတလင်းရွာကိုမီးရှို့ရပေါ့သူအချိနာလို့ရူးတလင်းရွာကိုမီးရှို့ပြီးတော့ထွက်မှလည်းကျွန်တော်တိုင်ပိုင်းနေထောင်လာရတာကိုမီးတော့ကြတော့ဝချောင်းလေးရွာကိုမီးရှို့ရတယ်။အဲ့နခုကချောင်းမကြီးရော၃ရွာမီးရှို့နေပြီဟောကဏီရဲ့နောက်ဘက်ကရှင်နန်းရဲ့တည့်ရတော်ရဲ့နောက်ပြီးကြတော့ကင်းတော်ရဲ့အဲ့၃ရွာကိုမီးရှို့နေပြီကဏီနယ်ရဲ့မှာခုလောစိန်ကရွာ၆ရွာမီးရှို့ပါပြီဟောဒီစားငံနေတော့အကုန်လုံးချောင်းပြီးနေရတယ်ဟော
ကျေးရွာတွေမှာစစ်ကောက်စီတက်တွေရှိနေစေဖြစ်တာမလို့အိမ်ပနဲ့အိမ်မီးလောင်ဆုံးရှုံးတယ်လဲဆိုတော့ကတော့တိကျမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။အခုမီးရှို့ခံရတဲ့ကျေးရွာတွေဟာချင်းတွင်းမြစ်အနီးမှာရှိတဲ့ကျေးရွာတွေဖြစ်ပါတယ်။စစ်ကောက်စီတက်ဟာခန်းနီးမျိုးကနေပြီးတော့ရိတ်ခါနဲ့ကြောက်စင်းတွေတည်လာတဲ့ဆက်လီတွေလုံခြုံရေးယူဖို့အတွက်အခုလိုနေမြေရှင်းလင်းရေးတွေလုပ်နေတာဆိုပြီးတော့ဒေသခံကာကွယ်ရေးအဖွဲ့တွေကယူဆပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောက်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးတော့လုံးဝမရှိသေးပါဘူး။ဒါကတော့ကဏီဘက်ကအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်ထဲမှာဆိုရင်လေမီလာ9ရက်နေ့ကလေးကစစ်ကောင်စီတပ်တွေဟာရွှေဘုံမြို့နယ်ထဲကကလမကြီးရွာအုပ်စုတွေကကလမရွာလက်ကောက်ကျရွာဟင်းသာကြီးကျောင်းကုန်းနဲ့မကြီးသုံးမင်စတဲ့ရွာတွေကိုနေမြေရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တာကြောင့်အင်ဂျီပေါင်း400ကျော်လောက်မီးလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကလမကြီးရွာအုပ်စုကကြီးရွာတွေကိုမီလာ18ရက်နေ့မနေ့ကစစ်ကောင်စီတပ်တွေကထပ်ဝင်လာပြီးတော့မီးရှို့တာမဟုတ်လို့ရွာထဲမှာကြံနေသေးတဲ့နေအိမ်တချို့မီးလောင်ခဲ့တယ်လို့အသက်80အရွယ်အဖိုးတူလဲဥကောင်းကိုသနက်ပြစ်ခတ်ခံရလို့သိဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ
်။အဲ့ဒါကတနေ့ရက်ကျမှလူက17လပြီ17နှစ်လောက်မှာနေအိမ်ကပြန်မီးရှို့ရဲစိတ်လေးနဲ့ရှိတဲ့ပစ္စည်းတွေလဲရွာထဲကကားတွေနဲ့လာယူသွားလို့မလို့ဥကောင်းဆောင်တယောက်နဲ့ပေါ့ဥကောင်းဆောင်တယောက်နဲ့ဝင်လာတာ။အဲဘလောက်လောက်လောင်သွားတယ်ဆိုတော့ကလမာတွေက9အိမ်တီတီလက်ကောက်ကြတယ်ကတန်တဲ့အိမ်ကိုလည်းရှိနေတော့မှာပေါ့။ဟိုဦးမြတ်ကဆိုတဲ့အသက်80ပတ်တာဖိုလ်ဒီယောက်လည်းတမန်နဲ့ပြတ်တာသွားတယ်။ခေါင်းကလေးမှဒီနေ့အချိန်ကတော့အဲဦးမြတ်ကိုယ်တိုင်ကဟိုအခုအိုက်ကပေါ့။ဖုန်ကြီးကြောင့်လည်းစေဘေးကြောင့်လည်းပုံကလေးတွေနေရတဲ့ပုံကလေးကိုလွတ်ရလွတ်ကြောင်ခေါင်းနဲ့လောက်ဆွဲဆုပ်ခေါ်လာခဲ့တာပဲ
။ဖြစ်စဉ်နဲ့ပတ်သက်လို့ VOE ကတော့တိကျအတိမပြုတ်နိုင်သေးပါဘူး။စစ်ရှောင်ရွာသားတွေဟာရွာနီးနားဝင်းကျင်ကိုတော့မှကောင်းကောင်းမသွားရတဲ့နေသားမျိုးဖြစ်တယ်လို့ဒီသားကနေကပြောပါတယ်။ရွာလေးကဖုန်ကြီးကျောင်းထဲမှာပုံခုကျင်းနေတဲ့ရွာသားတချို့လည်းစားသောက်ရေးအခက်အခဲရှိနေတယ်လို့လူငယ်တွေအတွက်ပါဆွေးနွေးရတာကြောင့်ဘီလူရကိုခေါ်ထုတ်ပေးနေရတယ်လို့ပြောပါရယ်။စကိုင်းတိုင်းဘက်ကအခုလိုချင်းနေနဲ့ပတ်သက်လို့ဒီ PDF ဒေသခံကာကွယ်ရေးဖွဲ့တွေဟာကြီးရွာတွေကိုအကောက်ွယ်ယူပြီးတော့ဒီအကြမ်းဖက်လူရတွေကိုလုကင်နေတယ်ဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကတော့ဆွဆွဲတုံ့ပြန်ထားပါရယ်ခင်ဗျာ။